မြန်မာနိုင်ငံကရှမ်းပြည်နယ်ဟာအိုက်စ်လို့ခေါ်တဲ့မက်သက်ဖက်တမင်းပုံဆောင်ကဲတွေထုတ်လုပ်တာမှာကမ္ဘာပေါ်မှာအကြီးမားဆုံးဗဟုအချက်ချနေရာတစ်ခုဖြစ်နေတယ်လို့ ICG လို့ခေါ်တဲ့နိုင်ငံတကာပြည်ပကလေ့လာရေးအဖွဲ့ကမနေ့ကအစီရင်ခံစာထုတ်ပြန်ပါတယ်။မြန်မာနိုင်ငံမှာသာမကအိန္ဒိယနိုင်ငံတွေအာရှပစိဖိတ်နိုင်ငံတွေမှာအမေရိကန်ဒေါ်လာတန်ပေါင်းထောင်နဲ့ချီတဲ့ငွေစည်းပမာဏအများပြားကိုနှစ်စဉ်ဖန်ဆီးနည်းလျက်ရှိကြောင်းအဲ့ဒီမူရစေးတွေကိုရှမ်းပြည်နယ်ကဘေးကင်းလုံခြုံတဲ့နေရာတွေမှာထုတ်လုပ်တာဖြစ်ကြောင်း ICG ရဲ့အစီရင်ခံစာမှာပါရှိပါတယ်။ရှမ်းပြည်နယ်အတွင်းကမြမတက်မတော်နဲ့မဟာမိတ်ဖြစ်တဲ့ပြည်သူစစ်တွေနဲ့နက်နက်ကိုင်အုပ်စုအသေးလေးတွေထိန်းချုပ်ထားတဲ့နေရာတွေနက်နက်ကိုင်အဖွဲ့အစည်းတွေကထိန်းချုပ်ထားတဲ့တိုင်းရင်းသားအုပ်စုလေးတွေရဲ့နယ်မြေတွေမှာဖြစ်တယ်လို့လည်းဆိုပါတယ်။မက်သက်ဖက်တမင်းဆေးပြားတွေဘိန်းဖြူတွေနဲ့အတူ ICE ရောင်းဝယ်ဖောက်ကားမှုတွေဟာအလွန်ကြီးမားပြီးအမျက်ဆွန့်ရတာကြောင့်ရှမ်းပြည်နယ်မှာတခြားပုံမှန်စီးပွားရေးတွေကအေးမပါပဲဖြစ်နေတယ်လို့လည်းဆိုပါတယ်။ ICG ရဲ့ဒီထုတ်ပြန်ချက်ပေါ်ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SND ပါတီရဲ့ခေါင်းဆောင်တူဖြစ်တဲ့ဦးဆိုင်ညွန့်လွင်ကအခုလိုသုံးသပ်ပါတယ်
။ရှမ်းပြည်နယ်မှာကဟိုလက်နက်ကိုင်တွေပြည်သူစစ်တွေစသဖြင့်အများကြီးကြီးတယ်ပေါ့ဗျာ။အဲဒီကြောင့်ဖြစ်တယ်ပေါ့နော်။ဒါပေမဲ့အဲ့ဒီဖြစ်တဲ့နေရာဒေသတွေမှာအဲ့ဒီအခုလုပ်တဲ့ကိစ္စတွေကို chemical ဒီ chemical တွေကိုဒီအဲ့ဒီဒေတာတွေမထုတ်လို့နိုင်ကြ။အဲ့တော့ကျွန်တော်တိစားတော့နေတယ်။ဆို chemical တွေကနေပါလို့ခေါ်တဲ့ emission နိုင်ငံတွေကလာလေ။ဆိုအဲ့ဒါကြကကြတော့ကောင်းပြီမြန်မာနိုင်ငံမတားစီးနိုင်တာပါဘူး။ဒီနိုင်ငံတွေကလည်းအကြောင်းမတားစီးကြလေ။တောင်းလို့မကွန်းထုတ်ကြရမို့လား။ကျွန်တော်အဓိကအဖြစ်တင်ချင်တာတော့ဒီဥပဒေမဆိုးမှုကြီးဥပဒေမဆိုးမှုဆိုတဲ့ကိစ္စကိုကျွန်တော်ပြတယ်ချင်တယ် supply and demand ဆိုရှိရလေ demand မရှိဘဲ supply ရှိနေဘူး supply ရှိဘဲရှိတဲ့ demand ရှိနေတယ်တောင်းလဲနည်းနည်းထည့်ပြောစီချင်တယ်တော်ထင်တာ
ICG ရဲ့ဒီအစီရင်ခံစာထဲမှာဒီမူရည်စေဝါရောင်းဝယ်ဖောက်ကားမှုဟာရာဇဝတ်မှုတွေနဲ့အခက်လိုက်စားမှုတွေများပြားလာစေပြီးနှစ်ပေါင်းချေကြာနေတဲ့တိုင်းရင်းသားပြည်ပခချုပ်ငင်းရေးကြိုးပမ်းမှုတွေကိုလည်းနှောင့်နှေးစေတယ်လို့ဖော်ပြထားပါတယ်။မူရည်စေဝါရောင်းဝယ်ဖောက်ကားမှုဟာလက်နက်ကိုင်အဖွဲ့အမျိုးမျိုးအတွက်ဝင်ငွေရရှိရာလမ်းဖြစ်နေပြီးဒီမူရည်စေရောင်းဝယ်ဖောက်ကားမှုတွေကြောင့်အခွင့်အမှုတွေလည်းပိုပြီးကြီးထွားလာပြီးဒေသခံတိုင်းရင်းသားတွေအနေနဲ့မတရားမှုတွေပိုပြီးခံစားလာစေရတယ်လို့လည်းဆိုပါတယ်။ဒါကြောင့်မြန်မာအစိုးရအနေနဲ့သူ့ရဲ့မူရည်စေဝါထိန်းချုပ်ရေးကြိုးပမ်းမှုတွေကိုနှစ်ဆမြင့်တင်တင်တယ်လို့ ICG ကထောက်ပြပါတယ်။အစိုးရအနေနဲ့အသေးစားရောင်းဝယ်သူတွေနဲ့တုံဆွဲသူတွေကိုအရေးယူနေတာတွေကိုရပ်ဆိုင်ပြီးအထက်ကထုတ်လုပ်ဖြန့်ဖြူးနေတဲ့အုပ်စုအဖွဲ့တွေကိုနှိမ်နှင်းဖို့ ICG ကထောက်ပြပါတယ်။ဒါ့အပြင်မြမတက်မတော်အနေနဲ့လည်းနှစ်ပေါင်းများစွာကျင့်သုံးနေတဲ့ပြည်ပခစီမံခန့်ခွဲမှုနည်းလမ်းတွေကိုပြန်ပြီးစဉ်းစားတင်တယ်လို့ဆိုပါတယ်။မြမတက်မတော်အနေနဲ့မူရည်စေဝါစီးပွားရေးမှာအထက်ကပါဝင်နေတဲ့မဟာမိတ်ပြည်သူစစ်တွေနဲ့နက်နက်ကိုင်အဖွဲ့အသေးလေးတွေပေါ်မှာပုံမထိန်ချုပ်တင်တယ်လို့ဆိုပါရယ်။ဒါပြင်မူရည်စေဝါရောင်းဝယ်မှုကိုဖြစ်မြောက်အောင်ကူညီနေတဲ့အရာရှိအရာခံတွေတပ်ဖွဲ့ဝင်တွေကိုလည်းစုံစမ်းစစ်ဆေးခြင်းတွေစနစ်ကျအရေးယူတာတွေလုပ်တင်တယ်လို့ဆိုပါရယ်။အလားတူပဲမြန်မာနိုင်ငံရဲ့အိမ်နီးချင်းတွေအနေနဲ့လည်းရှမ်းပြည်နယ်အတွင်းကိုမူရည်စေဝါထုတ်လုပ်ရမှာအသုံးပြုတဲ့ဓာတုပစ္စည်းတွေဝင်ရောက်လာတာကိုဖန်ဆီးတာတွေလုပ်တင်တယ်လို့ ICG ကထောက်ပြပါရယ်။အထူးသဖြင့်တရုတ်နိုင်ငံအနေနဲ့သူ့ရဲ့နေဆက်အနီးကနယ်မြေတွေကိုထိန်းချုပ်ထားတဲ့ဝနဲ့မိုင်းလာလက်နက်ကိုင်အဖွဲ့တွေရဲ့မူရည်စေဝါရောင်းဝယ်မှုနဲ့တခြားရာဇဝမှုတွေကိုရပ်ဆိုင်ဖို့သူ့ရဲ့ဩဇာအာဏာကိုအသုံးပြုတင်တယ်လို့ဆိုပါတယ်။မြမဆိုးရအနေနဲ့ရှမ်းပြည်နယ်ရဲ့အစိပ်ပိုင်းတွေကိုရာဇဝမှုအကြီးစားလှုပ်ဆောင်နေတဲ့အဖွဲ့တွေအတွက်လွတ်လပ်နယ်မြေတွေအဖြစ်ဆက်လက်ခွင့်ပြုထားမယ်ဆိုရင်အဲ့ဒီအဖွဲ့အစည်းတွေဟာအမျက်စွန်းနေပုံမရရှိပြီးဒီမူရည်စေဝါရောင်းဝယ်ရေးကိုစွန့်ခွာဖို့ခက်ခဲလာပြီးအဲ့ဒီဒေသမှာကာလကြာရှည်နေတဲ့ပြည်ပခတွေဆက်လက်တာရှည်နိုင်ပွဲရှိတယ်လို့ ICG ရဲ့အစီရင်ခံစာကဖော်ပြထားပါတယ်ရှင်။